င်္ဂလာပါခင်ဗျာဒီနေ့တည်းလီလိုက်စီစဉ်မှာတော့မြန်မာနိုင်ငံရဲ့အတွင်းကုပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုကုပြောင်းရေးဆွေးနွေးမှာဖြစ်ပါတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့အရက်ဖက်အုပ်ချုပ်မှုအောက်မှာစစ်တပ်ကရှိရမှာကတော့တဘာဝပါဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတပ်မတော်ဟာနိုင်ငံရေးမှာဥဆောင်မှုခံကဏ္ဍမှာဆက်ရှိနေနေတယ်ဆိုပြီးပြောတာဆိုတာမျိုးတွေလည်းရှိနေပါတယ်ဆိုတော့အခုကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလီလိုက်မှာရောက်နေပါပြီပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းကျွန်တော်တို့အစဉ်အသင့်ဖြစ်နေပါတယ်ဆိုတော့အစီအစဉ်ကိုဆက်လိုက်ချင်ပါတယ်အရင်ဆုံးကတော့ပါဝင်ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားချင်းချင်းကိုဆွေးနွေးစေချင်ပါတယ်။ပို့မျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ဦးထောက်ဦးခွန်မြင့်ထွန်းရှိပါတယ်။နောက်တင်းစားဆရာဦးတီယာသွေးရှိပါတယ်။တကယ်တော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့ဒီအသွင်ကူးပြောင်းရေးမှာဒီတက်မတော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးမယ်ဆိုရင်တော့တက်မတော်နိုင်ငံရေးမှာဘယ်ကနေစပါလာလဲဆိုတာကိုပြန်သုံးသပ်ဖို့လိုမယ်လို့ယူဆပါတယ်။ဆိုတော့ဒီမြန်မာနိုင်ငံမှာတက်မတော်ကတိုင်းပြည်မှာနိုင်ငံရေးအခြေအနေတွေမတည်မငြိမ်ဖြစ်လို့အာဏာကိုထိန်းသိမ်းရတဲ့ဟိုတိုင်းပြည်ကိုကြောက်ထက်ကြမှာဆိုလို့ကဲတင်ရတယ်လို့တော့ပြောပြီးတော့နိုင်ငံရေးမှာပါလာခဲ့တာအခုချိန်ထိပါဆိုတော့စစ်တပ်ကနိုင်ငံရေးမှာစဝင်လာခဲ့တဲ့အခုချိန်ထိပါတင်ပါထိုင်လို့တကယ်ပဲပါလာတယ်လို့ယူဆတာဦးခွန်မြင့်တော်ခင်ဗျ။
ကျွန်တော်တို့ကတော့ဒီတောက်လျှောက်မှာတော့တက်မတော်ဘက်ကပြောခဲ့တာကတော့ဒီအရက်သားအစိုးရကြီးကမထိန်းနိုင်လို့တက်မတော်နေနေကတော့မပါခြင်းပဲပါခဲ့ရဆိုတော့ဘတ်ရှူတောက်ကနေပေါ့ဒါတော့အမဲမပြတ်ပြောပြီးတော့ယက်တိခဲ့တာဖြစ်ပါတယ်အဲကျွန်တော်တို့ကတော့ဒီနေသားတွေမှာတပ်မတော်ကပါဝင်ခဲ့တဲ့အဲမှာပရမောက်သူပြောရရင်တော့62ခုနှစ်မှာဒီဗိုလ်ချုပ်နေဝင်ကအစုအာဏာသိမ်းတဲ့အခါမှာ Fairer ဆိုတာခွဲထွက်ရေးဖြစ်တယ်လို့ပြောပြီးတော့ပါဒါတိုင်းပြည် NDM ဖြစ်အောင်တပ်မတော်ကအာဏာသိမ်းခဲ့ရလို့ပြောပါတယ်အခုကျွန်တော် NCO လက်မှတ်ရေးထိုးတဲ့အခါမှာကတော့ဒါကျွန်တော်တပ်မတော်ကဝေးစီချုပ်ဗိုလ်ချုပ်ကြီးမင်းအောင်လိုင်ကဒူချုပ်ဒုတိယဗိုလ်ချုပ်ကြီးဆိုဝင်ရောပါဝင်ပြီးတော့ပါလိလက်မှတ်ရေးထိုးတဲ့အချိန်မှာကတော့ Fairer ဆိုတာအပေါင်းစည်းရေးဖြစ်တယ်ကျွန်တော်တိုင်းပြည်ကိုဗမိုးစီစနစ်နဲ့ Fairer စနစ်ကိုအခြေခံနဲ့ပြည်တော်စုထူထောင်မယ်ဆိုပြီးတော့မှဒါ NCO ကိုကျွန်တော်တို့ဒါလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ဒါကြောင့် Fairer ဆိုတဲ့အပေါ်မှာတော့တပ်မတော်အနေနဲ့ဒီ shootout အမြင်ကတော့ဒါပြောင်းလဲသွားခဲ့ပြီလို့ဒီလိုကျွန်တော်ပြောအောင်ဖြစ်ပါတယ
်
ကြောင့်မလို့ဒီနေ့အချိန်နေ့အနေထားမှာကျွန်တော်တို့ဒါ NCA လမ်းကြောင်းအခြေခံနေပြီးတော့မှာပေါ့လေအားလုံးဆောင်ရွက်သွားဖို့လိုပါတယ်တစ်ဖက်သက်မဟုတ်ဘဲနဲ့ကျွန်တော်အားလုံးညီနေဆောင်ရွက်ဖို့လိုပါတယ
်နောက်
ခုကတော့ကျွန်တော်ဒီအရက်ဖက်ဆိုတဲ့ကိစ္စစကလုံးနဲ့ပတ်သက်ရင်ကျွန်တော်တိုင်းပြည်မှာပြည်စုံနဲ့ဘာသာပြန်ဖို့လို့တော့ကျွန်တော်တို့ဟိုမခံစားမိဒီဟာတော့လိုအပ်သေးတယ်လို့ထင်ပါတယ်ဒီအဓိကအဖြစ်ကျွန်တော်ပြောချင်တာ civilian supremacy ကိုကျွန်တော်ပြောချင်ကြတာဖြစ်ပါတယ် civilian supremacy ဆိုတာကျွန်တော်နားလည်ချက်ကတော့ပြည်သူလူထုရဲ့တာဝန်ခံမှုတာဝန်ယူမှုကိုပြောတာဖြစ်ပါတယ်ပြည်သူလူထုရဲ့ကိုယ်စားပြုမှုနဲ့ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးဆောင်ရွက်ရမှာဒါကိုပြောတာဖြစ်ပါတယ်ဒီအခြေခံအတိုင်းပဲကျွန်တော်တို့ဒီတပ်မတော်ခေါင်းဆောင်တွေကလည်းအစဉ်တစိုက်ယက်တည်ခဲ့ပါတယ်အဲကြောင့်ကျွန်တော်တို့ဘဝမှာတို့ကျွန်တော်ဖြတ်တန်းခဲ့သလားပေါ့လေကြုံရမယ်ဆိုရင်တော့အခုဒီမကြခင်အမှကွယ်လွန်ခဲ့တဲ့ကျွန်တော်တို့ပုံမှုကျုံဟောင်းဥအောင်ရွှေဦးဆောင်တဲ့မြို့သားဒီမျိုးစီပွားချုပ်ခေါင်းဆောင်တွေကနေအစဉ်တစိုက်ဒီ1993မြို့သားညီလာခံမှာယက်တည်ပြီးပြောခဲ့တာကတော့အဲ့ဒီ civilian supremacy ကိုအဲ့ဒါအဓိကထားပြီးပြောခဲ့ကြတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တင်စားဆရာဦးတီယာသွေးသဘောထားလဲကြားချင်ပါတယ်ဟိုဆိုတော့လက်တလောတက်မတော်ကနိုင်ငံရေးမှာနေရာယူထားတာတကယ်ပဲနေရာယူဖို့ဟိုလိုအပ်ချက်ရပါလာလားဟိုလက်ရှိမှာရောလိုအပ်ချက်ရရှိနေဖို့လိုနေသေးတာကိုဟိုတီယာသွေးခင်ဗျကိုတီယာသွေးခင်ဗျဟု
တ်ကဲ့ခင်ဗျအရင်ဆုံးကျွန်တော်1962ခုနှစ်ကိစ္စကိုပြန်ပြောချင်ပါတယ်ဗျဆိုတော့ဟိုကျွန်တော်တို့ဒီ1962ခုနှစ်အာဏာသိမ်းပြီးတဲ့အချိန်မှာတက်မတော်ကနေပြီးတော့နိုင်ငံရေးကိုဆိုက်လိုက်မှတ်ချက်ပေါ့နော်တိုင်းပြည်မှာဥဆောင်ပြီးတော့ငါ90လောက်လုပ်ခဲ့တာပေါ့အဲ့ဒီအခြေအနေကနေပြန်ပြီးကျွန်တော်တို့ကောက်ချက်ဆွဲပြီးပြောရမှာဆိုလို့ရှိလို့ရှိရင်အဲ့ဒီ62ခုနှစ်မတိုင်ခင်ကျွန်တော်တို့တိုင်းပြည်မှာပါလီမန်ဒီမိုကရေစီစနစ်ချခဲ့ပြီးတော့ကျွန်တော်တို့နိုင်ငံရေးပွားမှုတွေပါတီချင်းချင်းအာဏာလုပ်တဲ့ကိစ္စတွေနေရာလုပ်တဲ့ကိစ္စတွေနောက်တခါကျွန်တော်တို့ဒီဖက်ဒရယ်အရေးတွေပေါ့နော်ဖြစ်လာခဲ့ဆိုတော့အဲ့ဒီဖြစ်လာတဲ့အတွက်ကြောင့်မလို့ထိမ့်သိမ့်နေဆိုပြီးတော့စက်မတော်ကအာဏာယူပြီးတဲ့နောက်ပိုင်းမှာထိမ့်သိမ့်ရုံနဲ့မကဘူးသူကနိုင်ငံရေးပွားတော့ချက်အဲ့ဒီအချိန်ကနေဦးဆောင်ခဲ့တယ်ပါတီထောင်တယ်အခြေခံဥပဒေကိုရေးဆွဲဟလာပြီးတော့အဲ့ပါတီတစ်ခုရဲ့နဲ့အုပ်ချုပ်ခဲ့တယ်ဆိုတော့ဒီလိုမျိုးဖြစ်စဉ်ကိုကျွန်တော်ပြန်ပြီးတော့ဟိုထောက်ပြီးတော့ပြောကျင်တဲ့ချက်ချက်ကပါဆိုတော့ကျွန်တော်တို့တိုင်းပြည်မှာဟုတ်ပါတယ်နိုင်ငံရေးအယူအဆအမျိုးမျိုးတွေရှိခဲ့တယ်အခုလည်းရှိတယ်ဆိုတော့ဟိုတော့အခြေအနေနဲ့ဒီအခြေလက်ရှိအခြေအနေနဲ့ပြောမယ်ဆိုလို့ရှိရင်တိတ်မကွဲပါဘူးဘာလို့လဲဆိုတော့ကျွန်တော်တို့ဒီမှာဟလာအရေးအချင်းအပဲပြောနိုင်ငံရေးသမားကျွန်တော်တို့ရပ်ဖက်နိုင်ငံရေးသမားတွေကဟလာဟိုကျွန်တော်တို့ဒီလုံနိုင်ကြိုင်နိုင်မှုအနေထားရပေါ့နော်အနေထားရနောက်တစ်ခါအခြေခံအပြင်ကျွန်တော်တို့ဒီကိုလိုနီခေတ်မတိုင်ငင်တဲ့အတိပြီးတော့ကျွန်တော်တို့တောင်းလဲလာခဲ့တဲ့ဖြစ်စဉ်တွေပေါ့နော်တိုင်းရင်းသားတွေရှားမှာကျွန်တော်တို့နေနိမိတ်ပိုင်ဆိုင်မှုရှားမှာဟလာဒီ federal အယူအဆကြားမှာကျွန်တော်တို့ပြဿနာတွေကအများကြီးရှိတယ်ကျွန်တော်တို့အဓိကအလေးနဲ့စဉ်းစားမှာပြဿနာကိုဖြေရှင်းတဲ့ဖြေရှင်းမှုဖြေရှင်းပြီးပဲဆိုတော့ကျွန်တော်တို့1962ခုမှာရှိတဲ့ပြဿနာကိုတက်မတော်အာဏာသိမ်းဖြေရှင်းလိုက်တာမဟုတ်ဘဲနဲ့သူကတော့1950အုပ်ချုပ်ခဲ့တယ်ဆိုဖြေရှင်းနေရမှားခဲ့တယ်ကျွန်တော်တို့ကဒီတက်မတော်အနေနဲ့နိုင်ငံရေးကိုဦးဆောင်တဲ့နည်းနဲ့ဖြေရှင်းခဲ့တာကပြဿနာတွေအားလုံးကိုကျွန်တော်တို့က ဒီအဲ့အဲ့အဲ့ဒီအချိန်တော့ကျွန်တော်တို့ပြဿနာအလုံးဖုံးဝယ်ခဲ့လို့ဖြစ်သွားတယ်မဖြေရှင်းမဲနဲ့ဆိုအခုအချိန်ကျတော့ကျွန်တော်တို့ပြန်ပေါ်လာတဲ့ခါကျတော့တက်မတော်ကနေပြီးတော့တာဝန်ဆက်ယူဖို့လိုသေးတယ်ဆိုတဲ့သဘောမျိုးပြောနေတာပေါ့နော်ဒါဟာနောက်ထပ်အရင်တော့မှားခဲ့တဲ့အမှားကိုစမှားဖို့ကြိုးစားတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကနိုင်ငံရေးပြဿနာနိုင်ငံရေးနည်းနဲ့ပဲဖြေရှင်းရမယ်ကျွန်တော်တို့ဒီအာဏာနဲ့ရှင်းလို့မရဘူးဆိုတော့အာဏာကတော့ကျွန်တော်တို့ဒီ stability ပေါ့နော်ကျွန်တော်လုံခြုံရေးဟလားပြည်ညင်ရေးအတွက်ကျွန်တော်တို့ဒီကျွန်တော်တို့ဒီကာကွယ်ရေးလုံခြုံရေးကိစ္စရောရှိမယ်တမရော်ဒီအတွက်သုံးရမယ်တမရော်ဒီအတွက်အားထုတ်ရမယ်တမရော်ကိုပဲအားကိုးရမယ်ဒီအတွက်ကျွန်တော်လုံခြုံရေးညီညာရေးကိစ္စတွေကာကွယ်ရေးကိစ္စတို့တော့နိုင်ငံရေးပြဿနာကိုလုံးနဲ့ကဒီလိုမျိုးရှင်းခဲ့လို့ကျွန်တော်တို့ဒီနိုင်ငံရေးမှာဥဆောင်တဲ့နည်းနဲ့ရှင်းခဲ့လို့ကျွန်တော်တို့ဖြစ်ရှင်းတဲ့အစီအစဉ်ကျွန်တော်တို့မရောက်ခဲ့ဘူးအခုလည်းထုံနေလကောင်းမယ်အဲ့တော့ကျွန်တော်အမြင်ပြောရရင်ဒီလမ်းအမှားယူစက်မချင်သုံးမယ်နိုင်ငံရေးပြဿနာတွေအလုံးကိုနိုင်ငံရေးအနည်းနဲ့ရှင်းမှာတမရော်ကတော့ပြင်လုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပါကျွန်တော်တို့ဒီလိုရက်ပြီပါအကာအကွယ်ပေးပါနိုင်ငံခိုင်မာတဲ့နိုင်ငံရေးဖြည့်ဆင်းချက်တွေထွက်လာတဲ့ဒီတက်မတော်ကလုံခြုံရေးကိုနဲ့ပြည်ညင်ရေးကိုထိမ့်သိမ်းတဲ့အနေအထားနဲ့နေတာတော့ကျွန်တော်လက်ခံတယ်။သို့တော
့
နိုင်ငံရေးမှာဥဆောင်ပြီးတော့အဲ့တော့တခုကိုဝင်ပါပြီးတော့ပြောတာမျိုးကြတော့ကျွန်တော်တို့ကဒါမျိုးကတော့အရင်နီးလမ်းဟောင်းကိုပဲပြန်သွားသလိုဖြစ်မယ်လို့ကျွန်တော်ထိုးရင်ပူပါမှုရှိပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်ဒီတော်တာရှင်နေပါဝင်မှုဆက်သွက်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။သူတို့လည်းဟိုခုကျွန်တော်လှည့်ပေးခြင်းပါတယ်။တူကတော့ကျွန်တော်မြန်မာနိုင်ငံကိုစလိုက်ပွေကုန်းဖြစ်ပါတယ်။ကိုစလိုက်ပွေကုန်းသဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျ။ဟု
တ်ကဲ့အခုတက်မတော့ပါဝင်နေတဲ့ကိစ္စကတော့ကျွန်တော်ဒိုင်လူကြီးလို့တွေလို့ကျွန်တော်မထင်ပါဘူး။ဘာလို့လဲဆိုတော့ဆော့စင်နီကရီးယားနဲ့အခုချိန်ထိဆိုတော့သူတို့ကသူတို့ပါတီနေနဲ့ငါးနှစ်လဲအုပ်ချုပ်ခဲ့ပြီးဒီအခုဆိုရင်လည်းပဲဆက်လက်ပြီးတော့မှကျူးကိုင်နေတော့ပဲဆိုတော့တမလို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူအစိတ်ကြိုက်တိုင်းရင်းသားတွေစိတ်ကြိုက်ပြင်ဆင်ခွင့်ပြုလိုက်တာပြီးမှအဲ့ဒီတိုင်းကောင်းကောင်းမွန်လုပ်နိုင်တယ်အုပ်ချုပ်နိုင်တယ်ဆိုရင်တော့ဒီတိုင်းပဲဟိုဟာလွတ်ထားလို့ရတယ်တော့တမလို့ဒီသူ့မှာလုပ်ပိုင်ခွင့်ရှိတာကတော့တကယ်မေတ္တာစေတနာနဲ့အဲ့ဒီအခြေခံဥပဒေကိုလည်းသူတို့မကြီးဆွေးနိုင်ဘူးအဲ့ဒီတိုင်းပဲမအုပ်ထုတ်နိုင်ဘူးဆိုရင်တော့အာနာသိမ့်တာကပြဿနာမဟုတ်ပါဘူးသူတို့ကအာနာရယူတာပြဿနာဖြစ်တယ်ဆိုလို့ဆိုတာနေနေပြောချင်တယ်ကြာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူကတော့ဒီအမေရိကန်ပြည်တော်စုကမောင်တသနာဖြစ်ပါတယ်မောင်တသနာသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟာဟုတ်ကဲ့ဟိုကျွန်တော်နိုင်ငံက62ခုနှစ်နဲ့တောင်းတော့အာနာသိမ့်နေတောင်းတော့ပဲအရသာဆိုရတယ်သူကသူအုပ်ချုပ်နေတာသူကသူရသနာတက်တယ်သူကသူအာနာသိမ့်နေဒါရသူခြားတော့ရမ်းနေတာအခုလေအဲ့ရတာအစူကဆင်းမှန်နေရတာအစူကဆက်လာပြီအစူကတိုင်းယူတကယ်ဖွေယူတူသက်ချင်တဲ့ဤရင်းရင်းရင်းကိုတကယ်ဆောက်ချင်တဲ့ဟာလာဤကရင်းရင်းရင်းရင်းကိုတကယ်ဖိတ်ခေါ်ချင်တဲ့တူသက်ချောင်းလို့ချင်တယ်ဆိုလို့ချင်ရင်အခုရတာအစူကအောက်ကိုသူခုံဝင်လို့ရပါတယ်ရတာအဲ့ကျောသူကဝင်နှမ်းပဲလေဒါကတော့ဤဝင်ကြီးထားတာသူကဝင်နှမ်းသူဝင်နှမ်းပဲဒီသူအနာလေးကိုစားဖို့နေတော့ဝင်နှမ်းအဝင်နှမ်းဆိုတော့သူအများကြီးချက်ချလို့ရနေစီရတော့လို့သူတော့အယူဆတဲ့အများကြီးရဲ့ပေါ်ပြနေစီရမလို့ဟိုကိုလိုနီတော်ဆောင်ကြည့်ရဆက်နေကြမှာလို့သူယုံကြည်ချက်ရှိတယ်တကယ်လို့တိုးတက်ချင်တယ်ဆိုလို့ရှိရင်အယတာဆွေအကိုသူဝင်လို့ရတယ်ဝင်ပြီးတော့ဤရင်းညံရေးကိုလည်းသူအယတာဆွေနဲ့ပူပေါင်းပြီးတော့ဆောင်ရွက်လို့ရတယ်အဲ့လိုဆောင်ရွက်လိုက်ပြီဆိုလို့ရှိရင်သူတည်းကပြည်သူကြီးတောက်ခတ်ကိုပုံပြီးတော့ယုံကြည်အားကိုးလာပဲပြည်သူကြီးရဲ့ပူပေါင်းဆောင်ရွက်မှုကပုံပြီးတော့အကျဉ်းချလာပဲအဲ့ဒါဆိုရင်သူတည်းကတွန်းယူတိုးတက်သွားပြီ
ဒါကြော
င့်သူတို့ကလည်းဒီဖာဒါဥဇာမှုဆိုတာလည်းရှင်းလာပြီအခြေခံဥရစီလည်းတွေ့ကူတာပြီအဓိကကလည်းတောင်းတော့ကြာဂလေးအရသာအစိုးရအောက်ကိုဝင်လိုက်တာဤပါတော့ဝင်နှမ်းပဲနိုင်ငံဝင်တ
ဲ့ဝ
င်နှမ်းအနေနဲ့အသိစိတ်နဲ့ဝင်လိုက်ဒါဤပါတယ်ကျွန်တော်အဲ့လိုဝင်နေ
ဟုတ်ကဲ့ကျေးဇူးပါ
ဆက်တော့ဝင်ရည်ရော
ဟုတ်ကဲ့ကျွန်တော်တို့ဒီ Facebook ကနေတော်တာရှင်တချို့ပေးထားတဲ့ matchup တွေကိုလည်းပဲပေါ်ပြချင်ပါတယ်တူကတော့ post ဆိုတဲ့ account ဖန်ရှင်မှာသူကတော့ဒေါ်စုရှိနေတဲ့ခိုက်တက်မှာလက်နက်ကင်တန်းသားတွေနဲ့အပြစ်ခတ်လက်မှတ်မထိုးနိုင်ခင်နိုင်ငံကနောက်ကျောင်းပြန်လည်သွားပြီးစစ်တပ်ကပဲတာနာရှင်စနစ်ပြန်သွင်းလာမှာပဲဆိုပြီးသူကရေးပါတယ်နောက်တူကတော့ကိုကိုပါသူကတော့ရက်ဖက်အုပ်ချုပ်ရေးအပြစ်ဝကူပြောင်းမှုဆိုရင်လည်းလက်ရှိအစိုးရအနေနဲ့ကိုယ်နိုင်ငံစီးပွားရေးအခြေခံဖြစ်တဲ့စင်းစားလူရန်စားတောင်သူတွေအောက်ခြေလူရန်စားတွေစောင့်ဝင်နေရင်းနဲ့ဝင်ငွေထုံးဝေကောင်းမှုလိုပါတယ်တမတော်ကရက်ဖက်အုပ်ချုပ်ရေးအောက်မှာနေဖို့ဆိုရင်လက်နက်ကင်တန်းသားတွေညီငယ်ရအောင်အစိုးရအနေနဲ့ဗက်ပေါင်းစုံနီလန်ပေါင်းစုံနဲ့သူ့ဘုတ်ကိုနှစ်ဖက်တွဲပြီးတော့အစိုးရကအောင်မြင်အောင်ညှိနှိုင်းအကောင့်ထည့်ဖို့လိုပါတယ်အကောင့်ထည့်ဖော်ဖို့လိုပါတယ်တန်းသားမဟုတ်တဲ့လက်နက်ကင်တောင်းချမ်းမှုတွေကိုလည်းထိရောက်ရေးရွယ်ကင်တွယ်ဖို့လိုပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီနေ့မှဒီဟိုဥက္ကုမြင့်ထုံးကိုမေးချင်ပါတယ်တချို့တော့ဒီတန်းသားလက်နက်ကင်တွေပုံကံမှုတွေရှိနေတာပြည်ရင်းကဒီမတိမငိမ့်ခြေနေတွေကြောင့်တမရောကထိန်းချောင်းပြဖို့လူသေးတယ်ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဟိုဆိုတော့ဒီဒါချိုးချောင်းစီလျော်တဲ့ယူဆချက်ဟုတ်ပါသလားဟုတ်ကွန်ပြတော့
အဲကျွန်တော်တို့ကဒီတမရောအာနာမသိခင်နဲ့အတိုင်းလားလက်နက်ကင်တော်လန်ရေးတွေကကျွန်တော်တို့လွတ်လပ်ရပြီးစကြတယ်ပေါ်ပေါက်ခဲ့တာပဲဖြစ်ပါတယ်အဲ့ဒါအဓိကတော့ကျွန်တော်တို့ပင်လုံစာကျွေးအနှစ်သာရက lola ye dandu ye ne tembok si ye cipai. Cenor tanji ka, tanji aje lola tau lebe. Cenor ru ma dandu ye ne, kau kaya tangguh sura, kau sungguh le tu. Di nabiyat ka tanji ma, tembok si nila ne, bezan ne biawi pesen lo biak le tu. Dalam nak kain itu, tau nange jalan cipai. Di cikan di ura cenor mikcap jilu lo biak bau. Yang mulu aku cenor ansi malam aje ura, nange ipe benariu, nange ini ne pesen me, ini aku ne pesen. จะเอาบุษเรศีกามาแล้วมาอีทูรับใช่ป่ะแล้วจะโน้ตได้ยี่เอ็ดกันนะมาลูกได้แล้วนักการตัวไหนได้บาดเจ็บสิจ้าเกลือสูรุษีนั่งเงียบกันนะว่านั่งเงียบเนี่ยไม่เชื่อแม่เนี่ยจะโน้ตเอ็งอาตัวเนี่ยพิเศษนี่เลยรวยมาเลยพิเศษนี่เลยเนี่ยพิเศษเกลือเปล่าที่เจ้าหน้าพิเศษตัวเมียละใช่ป่ะแล้วโมดีเชียงคำมาหรอกูโรดีจะโน้ตได้น่ารู้เมียมูรู้ได้รู้เมียมูตัวไหนได้กูทารีอูเปียเปียปงชาบีหรอทารีอูเปียเปียปงชาบีหรอทารีอูเปียเปียปงชาบีห ရပ်ပဲ့ရဲ့အားနည်းချက်တွေကိုအပြစ်တင်ပြောရုံနဲ့မပြီးပါဘူးဒီအားနည်းချက်တွေဖြည့်ဆည်းပေးဖို့လိုတယ်ဒါတွေကိုဒီကနေပြီးတော့မှကျွန်တော်တို့တကယ်တိုင်းပြည်ကိုလည်းနောက်တစ်ခုကျွန်တော်ဝုန်းတိုင်းတိုင်းပေါ့လေချက်ချင်းဆိုသလိုပြောင်းလဲလို့လည်းရတဲ့အခြေအနေမျိုးမဟုတ်ဘူးအခြေအနေအရရက်ကိုလည်းကျွန်တော်တို့ဒါနားလည်ဖို့လည်းလိုပါတယ်ဒီကျွန်တော်တို့အမြင်ပြောရရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေအရတမတော်ကတော့အမျိုးသားနိုင်ငံရေးဦးဆောင်မှုခန်းကဏ္ဍကိုရယူထားတာဖြစ်ပါတယ်မြန်မာနိုင်ငံဥဆောင်မှုခံကတော့ရယူထားတဲ့တမတော်အနေနဲ့ကျွန်တော်တိုင်းပြည်မှာပြင်ဆင်ပြောင်းလဲတင်တာတွေကိုတမတော်ကိုယ်၌ကပြောပြီးတော့ပြင်ဆင်ပြောင်းလဲပေးဖို့လည်းလိုတယ်အဲ့တော့အခုနေခါမျိုးမှာ theory ရပါလေ theory ရတော့ဒါကျွန်တော်တို့တမတော်ဟာဒါလှုပ်တော်ထဲမှာပါဖို့မလိုဘူးဘမိုးဒီဆိုရဲဟာမျိုးတွေပြောလို့ရတယ်သို့တော်လည်းဒီလက်တွေ့အခြေအနေရကတော့ဒီလက်ရှိအခြေအနေရတော့တမတော်ကတော့ဒီလိုမြန်မာနိုင်ငံဥဆောင်မှုခံကဏ္ဍမှာပါနေဦးမှာဖြစ်တယ်ဆိုတော့ကျွန်တော်တို့က2008ဖွဲ့စည်းပုံအခြေခံဥပဒေကိုအားလုံးသိခါရှိစွာနဲ့ညီညာစွာပြုပြင်ပြောင်းလဲနိုင်လို့ရတယ်အဓိကချက်ဖြစ်တယ်လို့ကျွန်တော်အဲ့ဒါပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဒီ Facebook ကမှတ်ချက်တချို့ကိုလည်းဆက်ပြီးပေါ်ပြချင်ပါတယ်တခုကတော့ဒီမမောင်ဆိုးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ယခုရခိုင်ပြည်နယ်ကဘင်္ဂလီရေးကိုကန်တွယ်ရမှာလက်ရှိအစိုးရရဲ့ဆုံးဖြတ်ချက်ချနိုင်မှုကနှိကွေနေပါတယ်တဲ့အကာချုပ်ရဲ့ဆုံးဖြတ်ချက်ပြတ်သားလို့သာခုသာခံသာရှိနေတာပါတဲ့ပြည်တွင်းညံ့ညံ့မှုမရှိသေးသမျှတမတော်အခွင့်အာဏာရှိနေဖို့လိုလိမ့်မယ်ထင်ပါတယ်တဲ့နောက်တူကတော့ကျော်တီးယားဆိုတဲ့ပုဂ္ဂိုလ်ကသူကတော့အမျိုးသားရေးစိတ်နဲ့အပြည့်အဝရှိတဲ့အယသအစိုးရတက်လာတဲ့နေ့မြန်မာတပ်မတော်အနေနဲ့ရက်ဖက်အုပ်ချုပ်ရေးအောက်ကိုရောက်နိုင်ပါလိမ့်မယ်နောက်တူကတော့အောင်ခိုင်ဆိုတဲ့အကောင့်ပိုင်ရှင်မှာနိုင်ငံတွင်းညံ့ညံ့မှုရှိပြီဆိုရင်တော့ကာလွန်ကိစ္စသာတာဝန်ယူလို့ဖြစ်နေပေမဲ့တိုင်းရင်းသားစစ်ပွဲတွေရှိနေတော့တက်ရဲ့တာဝန်ကအကြီးဆုံးပါတဲ့ဆိုတော့ကျွန်တော်ကိုတီးယားတို့ရောလည်းမေးချင်ပါတယ်တချို့ကတော့ဒီခိုင်ဘက်ကပြဿနာမျိုးလို့ဒီအမျိုးသားကိစ္စတွေမျိုးလို့ကိစ္စတွေကိုအကြောင်းပြတာတွေရှိရယ်လူမျိုးရေးကိစ္စတွေကြောင့်ဆိုပြီးပြောတာမျိုးတွေရှိရယ်ဒါကြောင့်လည်းဒီအရသာအစိုးရထက်တက်ကကိုင်မဖြစ်မယ်ဆိုပြီးတော့ပြောတာဆိုတာမျိုးရှိနေပါတယ်ဒါတွေကရောဟိုကျိုးချောင်းခိုင်လုံးနဲ့ဟိုတုံးသက်ချက်လို့ယူဆနိုင်လားကိုတီးယားတို့
အဲ့တော့ဗျာဟိုအခြေခံဥပဒေကိုသူတို့နားမလည်လို့ပြောတာပါကျွန်တော်တို့ဒီဟိုတက်မတော်ဆိုတာလည်းရှင်းရှင်းပြောရရင်တကယ်သူကနှစ်ပေါင်းများစွာပြီးဆောက်ပြီးလှုပ်ရှားလာတဲ့တကယ် institution တခုဗျာသူကလေဟိုဘယ်လိုခေါ်မလဲတကယ်ဟိုဟိုသူတို့စင်ကဲစင်ကဲအမိတ်နေလှုပ်ထုံးလုပ်ပြီးနေတော်တော်စနစ်တကျလှုပ်တဲ့အဖွဲ့စည်းပါဆိုတော့သူတို့ကအခြေခံဥပဒေပေါင်းနေရပဲလက်ရှိလှုပ်နေတာပါဆိုတော့ဟိုအခြေခံဥပဒေမှာတော့ဘယ်လိုကြခံထားလဲဆိုတော့ဒီကာဝေးဦးစီးချုပ်အနေနဲ့ဒီတက်အွှေပြောင်းတို့ကျွန်တော်တို့ဒီတိုက်ပွဲကိစ္စတို့ကိုသူကလုတ်ပိုင်권ရှိရယ်ဆိုပေမဲ့အရေးကြီးရေးကြီးကိုလုတ်ပိုင်권ရှိရယ်ဆိုပေမဲ့သမ္မတကိုလည်းသူကတစ်ချိန်ထဲမှာသူကအကြောင်းကြားရပါဗျာဆိုတော့သူဒီလိုမျိုးဟိုလုတ်ချင်တိုင်းလုတ်လို့လည်းမရဘူးသူကသမ္မတဆိုတာတကယ်တိုင်းပြည်မှာအကြီးဆုံးတကယ်အထွတ်အထိပ်ဟိုပါပဲဟိုတကယ်အကြီးဆုံးပုဂ္ဂိုလ်ပါပဲသုံးဖြတ်ချက်ပေးရတဲ့ပုဂ္ဂိုလ်ပါပဲဆိုတော့စစ်ရေးသဘောတရားအရာလူပေါ့ရေးပေါ့လုတ်လိုက်ရတဲ့ကိစ္စမျိုးတော့မှသူပြန်ပြီးတော့ညှိနှိုင်းပြီးပြန်ပြီးတော့သမ္မတအကြောင်းကြားရမယ်လို့ကျွန်တော်တို့ဒီအခြေခံဥပဒေမှာလည်းပါတယ်ဆိုတော့တမနာမသိဘဲနဲ့လုံးလုံးမရတဲ့ကိစ္စတွေပါဒါကတော့နားမလည်လို့ရခိုင်ကိစ္စမှာတမတော်ကနေပြီးတော့ဟိုရှေ့ထွက်ပြီးတော့လှုပ်လှုပ်ရတယ်လို့ပြောရဲဆိုတာကဒါသူတို့နားမလည်လို့ပြောတာပါတကယ်တမ်းကျတော့တောင်းလို့ညှိနှိုင်းပြီးတော့တကယ်တမ်းကျလှုပ်နေတာပါဆိုတော့ကျွန်တော်တို့ဒီမြေဆက်တစ်လျှောက်မှာဒီတတ်အနေနဲ့လှုပ်ရှားရတယ်ဆိုတော့နိုင်ငံနဲ့နိဗ္ဗာန်မှာကျွန်တော်တို့တတ်တွေကတ်လို့မရတဲ့သဘောတရားတွေရှိတယ်ဒါကြောင့်မလို့အခြေယူပြီးညှိနှိုင်းနိုင်လို့ရတဲ့ပြဿနာတွေကနည်းနည်းကြာရှည်ပြီးတော့ဖြစ်လာတဲ့သဘောတွေလည်းရှိပါတယ်ဗျဆိုတော့ဟိုကျွန်တော်အမြင်ပြောရရင်ဒီရခိုင်ကိစ္စမှာလုံခြုံရေးကိစ္စဖြစ်တယ်နောက်တစ်ခါတစ်ဖက်ကလက်နက်နဲ့ပုံကန်ကျွန်တော်တို့ဒီလိုဟိုဒီအချမ်းဖက်တိုက်ခိုက်မှုရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကတမတော်ကိုမတုံးလို့ဘာလို့တုံးအောင်မလဲခင်ဗျာဆိုတော့တမတော်ကတုံးလို့တုံးအောင်မှာဒီကိစ္စမှာဟိုရှင်းရှင်းပြောရရင်ရခိုင်ဆိုတာပွင့်လင်းပြောရရင်ကျွန်တော်တို့ကရခိုင်ဒီဟလာကျွန်တော်တို့ဒီလူမျိုးရေးတပ်တနာလားနေနမိတ်တပ်တနာလူမျိုးရေးပေါက်ကွဲမှုတပ်တနာရှိသလိုပဲအဲ့ဒီတပ်တနာတွေကိုနိုင်ငံရေးမှာလည်းအသုံးချတဲ့အတွက်အသုံးချနေတဲ့သဘောလေးရှိတဲ့အတွက်တစ်ချက်တစ်ချက်ဒီမှာဖြစ်လာတဲ့တပ်တနာနိုင်ငံရေးဘက်ကသူက ဟိုဘလူခေါ်မယ်နိုင်ငံရေးတိုက်ခွန်းအတွက်ပို့နိုင်ငံရေးဖိအားပေးမှုတစ်ခုအနေနဲ့ပေါ်ပေါက်လာပေါ်ပေါက်လာတဲ့သဘောလေးနဲ့နောက်တစ်ခါတာမန်ပြည်သူလူထုကလည်းဒီချက်လက်ပေါ်မှာဒါပလဲလို့ဟိုဟိုပြောကြဆိုကြတဲ့သဘောလေးရှိပါတယ်ဒါပေမဲ့တကယ်တမ်းရခိုင်ကိစ္စစီအဆိုးရအောင်တတ်မလို့အတူတူမလုပ်လို့မရပါဘူးဗျဘာဖြစ်လို့လဲဆိုတော့ရခိုင်ကိစ္စက international ကျွန်တော်တို့ visa ဟာဟိုလူဖွဲ့စည်းတွေရောကျွန်တော်တို့ဒီကုလသမဂ္ဂလို့ဖွဲ့စည်းတာစောင့်ကြည့်နေတယ်အခြေအမေရွေးလဲသူတို့ဘက်ကနေပြီးတော့ဒီကုလသမဂ္ဂရဲ့လုံနိုင်ကန်နိုင်ခွင့်အောင်နေပြီးတော့သွတ်ဖက်လာလို့ရတဲ့ကိစ္စတွေအများကြီးရှိတယ်ဆိုတော့အဲ့ဒီကိစ္စမှာလည်းအစိုးရကကျွန်တော်တို့လက်ရှိဟလာဒီအရသာအစိုးရကတာဝန်ရှိနေတယ်အပြင်ကဒီကျွန်တော်တို့ဒီတိုက်ရိုက်ခိုက်ရေးကိစ္စတွေကဝဲကိစ္စမှာတတ်မလို့တာဝန်ရှိသလိုပဲအပြင်ကလာမဲ့ကျွန်တော်တို့ဒီနိုင်ငံရေးအန္တရာယ်အဲ့ဒါနိုင်ငံသားရေးအန္တရာယ်တွေကိုလည်းအစိုးရကတာဝန်ရှိတယ်ဒီနှစ်ယောက်ကအစိုးရနဲ့တတ်မလို့ကြောကပ်ပြီးဒီကိစ္စကိုမရှင်းလို့ဘယ်လိုရှင်းမလဲကြာအမှန်တော့သူတို့ဒီလုံးတဲ့လုံးတဲ့တာတွေတစ်ချိန်နဲ့တပြေးညီတယ်ပြန်နိုင်ပြီးလုပ်နေတယ်လို့ကျွန်တော်နားလဲပါတယ်ချိုးတော်တော်များများတော့နားမလဲလို့ပြောနေတယ်လို့ပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းတစ်ခေါက်လှည့်ပေးချင်ပါတယ်တူဦးကတော့မြန်မာနိုင်ငံဦးမျိုးမြင့်ပါဦးမျိုးမြင့်ရဲ့သဘောထားကိုလည်းလိုရင်းထူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်ဒီကြေညာတာမှာတက်တာအရတော့အစ်ကြီးအဲ့ဒီပြောရမယ်ဒီလိုဆိုရင်တော့ချက်ဖို့ရှိနေတာအတိအကျကြပါတယ်ဒီတော့ချက်ဖို့ရှိနေတယ်မပြေသေးနေပါတော့ဒီလိုဒီနေ့ကတက်တာအရတော့အစ်ကြီးအဲ့ဒီညနေတော့ဒီကြောင်ပုံမှန်လေးဒီလိုဆိုရင်တော့ချက်ဖို့ရှိနေတာလေတင်းဆော့ဟာဒီလိုကြီးရယ်လေကြီးလေဒီလိုဟိုလိုကဒီလိုအလုပ်ကြီးတဲ့ပုံစံမျိုးဒီဒီဝိုင်းကြံတာကိုသူသိပြီကြပါပြီကြအောင်ဆရာလို့လက်တော်ထဲမှာထားခဲ့တာပဲဖြစ်ပါလေဒီပုံစံလေးကိုမပြေမနေကြတော့ဘလို့နည်းပါ
ဟုတ်ကဲ
့အခုမရောက်ဘူးလို့ဒီကတအုပ်သူကြီးရဲ့အခုဒီမကူးပြောင်းနေတော့ဘူးလို့ကျွန်တော်ဒီလောက်ဆင်းနေတယ
်ဟုတ်ကဲ့ကျေးဇူးပါဦးမြင့်မြင့်ကျွန်တော်နောက်တူကတော့နော်ဝေနိုင်ငံဥကန်အေးဖြစ်ပါတယ်ဥကန်အေးရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကျွန်တော်ကနည်းနည်းလေးပြောပြချင်တာပါခင်ဗျဥနယ်ထဲကျွန်တော်က90နဲ့30နှစ်ရှိသူတို့အုပ်ချုပ်လာတော့ဥစားမသူတို့ကပြန်ပြေးရတရားဝင်ပြန်ပြေးသမားလို့ဖြစ်နေတယ်အခုတိုက်မိမှာအခုကြောက်နေရတယ်အခုပြည်သူအကုန်လုံးကသူ့ကိုပဲကြောက်နေရတယ်အဆိုးရရောဘယ်ရောဘယ်အကုန်လုံးကသူ့ကိုကြောက်နေရတယ်အခုပြန်ပြေးသမားကတရားဝင်ပြန်မျိုးတော့ဘယ်လိုချရမလဲ2008ဥပဒေအငြင်းလေးကိုပြင်ပြီးဖြုတ်ပလိုက်လို့ပြင်ဖို့မပြောနိုင်ဘူးဖြက်ပြီးပြီးတော့အသိရေးပေါ်မှာရမတိုင်းမျိုးကိုပြုတ်သွားမယ်
โอเคโอเคเจซูอ่ะสรุปကျွန်တော်ဟိုသူပင်နေဆွေးနွေးမြတ်ပုံကိုဘက်ကိုတစ်ခေါက်ပြန်ပြီးဆွေးနွေးကြမှာဆော့ဆော့အခုဥကန်ကြီးလည်းပြောသွားပါတယ်ဆော့ဆော့ရှေ့ရတရားကဥမျိုးမြင့်ကလည်းပြောသွားတာရှိတယ်ဒီ2008အခြေခံဥပဒေဆော့ဆော့ဟိုကျွန်တော်တို့ဟိုဥခွန်မြင့်ထွန်းလည်းဒီကိစ္စကိုပဲထောက်ပြသွားတာရှိပါတယ်ဒီ2008အခြေခံဥပဒေလက်ရှိဒီဥပဒေကဘယ်လိုပဲဖြစ်ဒီဇဲဥပဒေဟိုရှိနေတဲ့အခြေခံဥဖွဲ့စည်းပုံအခြေခံဥပဒေဖြစ်တဲ့အတွက်ဒီရောက်မှာပဲတွားနေရတော့မယ်ဆိုတော့တက်ခဲ့ခန်းကဏ္ဍလည်းတစုံတရာရှိနေတယ်လွတ်တော်ထဲမှာဆိုလည်းလေးပုံတစ်ပုံနေရာယူချက်ထားတယ်နောက်အရေးကြီးတဲ့အဆုံးဖြတ်ပေးနိုင်မယ့်ဒီကာလုံလို့ဖွဲ့စည်းတွေမှာဖွဲ့စည်းမျိုးနောက်ဝန်ကြီးဌာနတွေဆိုရင်လည်းတက်ကထိန်းချုပ်ထားတယ်ဆိုရှိတယ်ဆိုတော့ဒါတွေဟိုရှော့မယ်ဆိုရင်လက်တလောအခြေအနေမှာဟိုရှော့လို့ဖြစ်နိုင်တဲ့အခြေအနေမျိုးရှိလားဥခွန်မြင့်ထွန်းရဲ့သဘောထားကိုသိချင်ပါတယ်
ကျွန်တော်တို့ကတော့ဒီဟာမှာအထူးအဖြစ်တော့ဒီအရက်ပဲစစ်ပဲစဆိုင်ရေးလို့ဒီလိုပြောကြတဲ့အခါမှာကျွန်တော်တို့ပြည်လဲဖို့လိုတယ်အဲပြည်လဲဖို့ဆိုတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်အကြပြည်လဲမှုဆိုတာမူမဲတော့မဖြစ်သင့်ဘူးပါလေမူနဲ့တော့ကျွန်တော်ပြည်လဲဖြစ်ရမယ်အခုကျွန်တော်တို့ဗမိုစီစနစ်နဲ့ဖဲစနစ်ကိုအခြေခံနဲ့ပြည်အောင်စုထူထောင်မယ်အပြီးတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိရမယ်စသဖြင့်အဲ့ဒီလိုမူတွေပေါ်မှာတော့ကျွန်တော်တို့ဒါပြည်လဲမှုရအောင်ရှိဖို့လိုပါတယ်ကျွန်တော်2005ခုနှစ်2006ခုနှစ်တုန်းကလူသားဒီမိုစီအဖွဲ့ချုပ်ကဒီအဲ့ဒီတော့ကနာဖာစစ်ဆိုးရကိုကန့်လန့်ခဲ့တာရှိပါတယ်အဲ့ဒါပါလဲဆို1990ပြည့်ရေကောက်ခွဲရနိုင်လာတဲ့ပြည်သူ့လွှတ်တော်ကိုခေါ်ယူပေးပါပြည်သူ့လွှတ်တော်ကိုခေါ်ယူပေးလို့ရှိရင်ပြည်သူ့လွှတ်တော်ကလည်းပဲနာဖာအစိုးရကိုတရားဝင်အစိုးရအနေနဲ့ကြီးညာပေးမယ်ဆိုလို့ကန့်လန့်ခဲ့တာရှိပါတယ်ကျွန်တော်ပြောချင်တာဒီနေ့အချိန်ကမှတိုင်းပြည်ရဲ့အကျက်တဲ့အခက်ခဲတွေအခြေအနေတွေမှာအချို့သောကိစ္စရပ်များကဒီလိုသဘောထားဒီနဲ့ဒီလိုသဘောတူညီမှုတွေဆောင်ရွက်လို့ရပါတယ်ရောက်အဲ့ဒီ2005 2006တော့ဥပမာရဲ့အခြေခံပြောရမယ်ဆိုလို့ရှိရင်တော့ဒါ civilian supremacy ဒါပြည်သူလူထုရဲ့ဆန္ဒသဘောထားတွေတောင်းယူမှုတောင်းခံမှုတွေနဲ့ဒါစစ်တပ်ကနေပြီးတော့တိုင်းပြည်ကိုအုပ်ချုပ်ကိုင်တွယ်ပြီးတော့ဖြည့်ရှင်းမှာဆိုတဲ့အခြေခံမျိုးကိုကန့်လန့်ခဲ့တာမျိုးတွေရှိပါတယ်ဒီသဘောထားမျိုးတွေလည်းဒါပေါ့လေနောက်တစ်ခုကပါလဲဆိုရင်ကျွန်တော်တို့ဗိုလ်ချုပ်အောင်ဆန်းဆိုလို့ရှိရင်ဒါနိုင်ငံရေးတွေဝင်တဲ့အခါမှာသူကရှင်းရှင်းလင်းလင်းပဲတမရော်ကနေပြီးတော့နှုတ်ထွက်တယ်နှုတ်ထွက်ပြီးတော့နိုင်ငံရေးနယ်ပယ်တွေဝင်ပြီးတော့ဒါဆောင်ရွက်တယ် ဒါ1993မြို့သားညီလာခံမှာဆိုရင်ကျွန်တော်တို့ဘုံမကျော်ဟောင်းဦးအောင်ရွှေဦးဆောင်ဝင်တဲ့ဒီတမူဟောင်းကြီးတွေပါဝင်တဲ့ကျွန်တော်အမျိုးသားညီညွတ်ဖွဲ့ချုပ်ကအစဉ်တစိုက်ပြောဆိုခဲ့တာဖြစ်ပါတယ်။အဲ့ဒါတွေကတော့ကျွန်တော်လက်ငင်းချက်ချင်းအခြေအနေမျိုးမှာတော့အဲ့ဒီအနေအထားမျိုးကတော့ရောက်အောင်မှာမဟုတ်ဘူး။သောတော်လည်းပဲအဲ့ဒါဒီတစ်ဆင့်တစ်ဆင့်တက်တက်ဖြစ်ရှင်းနေရတော့ကျွန်တော်တို့သွားရမှာဖြစ်ပါတယ်အဲ့တော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာကျွန်တော်တို့ Federal စနစ်ကိုသွားနိုင်တယ်လို့တော့ကျွန်တော်တို့မယုံကြည်ဘူးသောတော်လည်းပဲဒီလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအနေထားနေပြီးတော့မှလာမယ့် Federal ဖွဲ့စည်းပုံအခြေခံဥပဒေကိုတိတ်ခါရှိရှိဆွဲပြောင်းနိုင်ရေးဆိုတာမျိုးတော့ကျွန်တော်ဆောင်ရွက်ဖို့တော့လိုရကျွန်တော်မြင်ပါတယ်ကျွန်တော်တိုင်းပြည်မှာရှိခဲ့တဲ့1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရော84ဖွဲ့စည်းပုံအခြေခံဥပဒေအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေတွေကမိကုံချုပ်မကောင်းခဲ့ဘူးအဲ့တော့အခု2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းအဲ့လိုမိကုံချုပ်မကောင်းတာမျိုးကျွန်တော်မလိုလားဘူး2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းပြောနာမည်ဖယ်ရယ်ပြည်တော်စုဖွဲ့စည်းပုံအခြေခံဥပဒေကိုတိတ်ကရှိစွာလွှဲပြောင်းသွားနိုင်ရေးဆိုတာမျိုးတော့ကျွန်တော်အဲ့ဒါလိုလားတာဖြစ်ပါတယ်ဒါကြောင့်ဒီနေ့အခြေခံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာရယူထားတဲ့တမတော်အနေနဲ့ကဒီလူသားနိုင်ငံဥဆောင်မှုအခမ်းအနားကိုဒါဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ရှင်းရှင်းလင်းလင်းရယူလာတာဖြစ်တယ်အဲ့တော့ဒီတိုင်းတော့တောက်လျှောက်ရက်တည်သွားလို့မရဘူးသို့တော့လိုအပ်တဲ့အခြေအနေရှိတော့ဒါဆောင်ရွက်တင်တယ်လို့ကျွန်တော်ဒီလိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းအလဲပေးချင်ပါတယ်မြန်မာနိုင်ငံကကိုနေလာပါကိုနေလာသဘောထားလဲလူရင်းတွေ့ရှင်ဆွေးနွေးနိုင်ပါလေခင်ဗျဟုတ
်ကဲ့ခင်ဗျာတော့တမတော်ရဲ့ခန်းကဏ္ဍကိုတော့ဘယ်နေရာမှာမပါသေးဘူးပါရင်းနဲ့တစ်ခက်ပဲရှိတယ်သူကကာကွယ်ရေးကိုပြန်သွားပြန်တမတော်ကကျွန်တော်တို့ကာကွယ်ရေးလို့ပဲကျွန်တော်နားလည်တာလေနိုင်ငံရဲ့ကာကွယ်ရေးအတွက်ဒီဟိုမှာဒီစစ်တမ်းများဆိုတဲ့နိုင်ငံကော်ဝေးရေးတော့ပဲလိုလားတော့ဘူးကျွန်တော်ပြည်လူရလိုလားရဲ့ဒါပေမဲ့ဘူကျုပ်လိုပုဂ္ဂိုလ်ကျွန်တော်ဘူကျုပ်အောင်ဆန်းလိုမျိုးပုဂ္ဂိုလ်တွေရှိတယ်ဆိုတော့ကျွန်တော်ပြည်သူတွေကလက်ခံပါဦးညဒါပေမဲ့အခုဘူကျုပ်တွေကဒီကျွန်တော်တို့ရဲ့ဘူကျုပ်ကျွန်တော်လေးစားရတဲ့ဘူကျုပ်အောင်ဆန်းတဲ့မိုးနဲ့မြေကိုကြွားနေတယ်ဗျာစိတ်သက်တွေနေသားကြီးလှုပ်ဆောင်မှုတွေနေသားကြီးကကြွားနေတယ်ဒီပြောကြောင်သူတို့ကနိုင်ငံရေးမှာပါနေမယ်ဆိုတော့ကျွန်တော်နိုင်ငံဘလို့မှတိုးတက်တဲ့အနေအထားကိုမရှိနိုင်ဘူးကျွန်တော်ပြည်သူပြောက်နေတယ်ကျွန်တော်တိုးတက်တယ်ခင်
ဗျဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်တို့ဒီ Facebook ကစာတချို့ကိုလည်းအချိန်အရုံးပေါ်ပြခြင်းပါတယ်တူကတော့ပညာဆိုတဲ့အကောင့်ပါရှင်မှာသူကတော့ VOA ခင်ဗျားရဲ့ကျွန်တော်သိသလောက်လေးပြောတာပါတဲ့ NLD ဆိုကလောရမှာတိုင်းပြည် CY တိုးတက်အောင်အရင်လောရမှာပါတဲ့လူလူက CY အစဉ်ပြေစိတ်ချမ်းသာကိုချမ်းသာဖြစ်နေရတဲ့အဖြစ်မျိုးရောက်ရင်ကျန်တာတွေကသူကသူ့ဘာသာသူတွေအနယ်ဒီဆိုးရအုတ်ချုံမှုအောက်ရောက်လာမှာပါတဲ့အရင်ဆုံးတိုင်းပြည်ချမ်းသာအောင်သာလှုပ်ပြလိုက်ပါတဲ့နောက်တူကတော့ဆန်ဝင်းဆိုတဲ့ကောင်ပါရှင်ပါသူကတော့နိုင်ငံရေးတည်ငြိမ်မှုကြောင့်လိုအပ်ပေမဲ့အုတ်ချုံရေးပိုင်းကိုစစ်တပ်ကနေရာယူထားတာပြုပြင်တင်ပါတယ်နောက်တူကတော့ခင်မောင်လွင်ပါသူကတော့တက်မတော်စီးတဲ့နိုင်ငံရေးဥဆောင်ကဏ္ဍကပါလို့အနယ်ဒီဆိုးရနဲ့ဟန်ချက်ညီညီတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ရင်ကောင်းပါတယ်အင်အားကောင်းတဲ့လူလူအစုအမျိုးတက်လာတဲ့အခါမျိုးတမ်မတော်အပေါ်ဩဇာရှိတဲ့အယက်သားခေါင်းဆောင်ပညာရှင်ခေါင်းဆောင်မျိုးလက်ထက်မှာတမ်မတော်ကလည်းယုံကြည်စွာစစ်တမ်းအောက်ပြန်နိုင်မှာပါဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်ဆုံးသက်ဖို့တမိနစ်ကျော်ကျော်လောက်အချိန်ရပါသေးတယ်ကျွန်တော်နီကုန်းချုပ်အနေနဲ့ကိုတီယာသွေးရဲ့သဘောထားကိုလည်းကျွန်တော်ဟိုသိဟိုမေးချင်ပါတယ်ဆိုတော့အခုကျွန်တော်တို့မြန်မာတမ်မတော်အနေနဲ့အယက်ပက်အုပ်ချုပ်မှုအောက်ကိုဟိုဘလို့ဒီမိုကရေစီစနစ်တရားမှာတော့ဟိုစစ်တပ်ဆိုတာအယက်ပက်အုပ်ချုပ်မှုအောက်မှာပဲရှိနေရမှာဆိုတော့ဘလို့အချိန်မျိုးရောက်မှာမြန်မာနိုင်ငံမှာအယက်ပက်အုပ်ချုပ်မှုအောက်ကိုစစ်စစ်မှန်မှန်ပြောင်းလဲနိုင်မဲ့အချိန်မျိုးဘလို့အချိန်မျိုးဘလို့အချိန်မျိုးကြာရင်ဖြစ်လာနိုင်လဲကိုတီယာသွေးကိုတီယာသွေးရဲ့တုံသက်သိကြပါလေ
ဟုတ်ကဲ့နှစ်ချက်ပေါ့နော်တစ်ချက်ကကျွန်တော်တို့နိုင်ငံရေးအရာပေါ့နော် trust ပေါ့ကျွန်တော်တို့ယုံကြည်မှုရှိဖို့အရေးကြီးတယ်ဒါဆိုဒီဒီနှစ်ပေါင်း90လောက်ဟိုကျွန်တော်တို့ဒီတက်မတော်ကနေပြီးတော့တာနာကိုအဆက်ဆက်ခေါင်းဆောင်ဆက်ဆက်ကနေပြီးအမျိုးမျိုးကန်ကြွယ်ပြီးတော့ကျွန်တော်တို့မလွတ်ရဲဘူးပေါ့ဗျာဟလာဟိုယူကောက်ပွဲနဲ့နိုင်လာတယ်ဟလာ1990မှာဆိုလဲဒါယူကောက်ပွဲနိုင်လာတဲ့ကျွန်တော်တို့ဒီရလက်ကိုပေါ့နော်ယူကောက်ပွဲရလက်ကိုအတိမမပြူပြူဘူးပေါ့ဗျာယူကောက်ပွဲရလက်ကျွန်တော်ယူကောက်ပွဲနိုင်လာတဲ့ပါတီကိုအာဏာမတွဲရဲဘူးသက်တနာကမယုံဘူးသူတို့ကျွန်တော်တို့တန်ပြန်ဟလာဟိုဒုက္ခပေးမယ်လို့ဟလာဟိုကျွန်တော်တို့ပြစ်ဒဏ်တွေပေးမယ်လို့ယူဆပုံရတယ်ပေါ့နော်ဟလာဆိုတော့ဒီလိုသက်တနာမျိုးတွေရှိခဲ့တယ်90ယူကောက်ပွဲမှာနိုင်တဲ့ပုဂ္ဂိုလ်တွေကိုဟလာနိုင်တဲ့ကျွန်တော်တို့ဒီပါတီကိုအာဏာမလွှဲခဲ့ဘူးနောက်တစ်ခါကျွန်တော်တို့ဒီတကယ်တမ်းဒီတမရောင်းနေပြီးတော့အခြေခံဥပဒေအခု2008ခြေခံဥပဒေရေးဆွဲခဲ့တဲ့အခါမှာလည်းနောက်ကျောင်းပြန်ကျွန်တော်တို့ဒီမလုပ်ရဘူးဆိုတဲ့ဟာတွေပါတယ်ဗျဒါတွေအလုံးချုပ်ပြီးတော့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တမရောင်းနေနဲ့နောက်ကျောင်းပြန်ပြီးတော့သူတို့ကအရေးယူမှမျိုးဟုတ်လားနိုင်ငံရေးလက်တုံ့ပြန်မှမျိုးသူဆိုရင်လည်းဒါကဘာလဲဆိုယုံကြည်မှုမရှိရဆိုတော့အဲ့တော့ရှေ့လျှောက်ကျွန်တော်တို့ကဒီသူကပြောတဲ့လိုဟုတ်လားတမရောင်းကနေပြီးတော့ရပ်ဖက်အုပ်ချုပ်မှုအောက်မှာရှိဖို့ဆိုလို့ရှိလို့ရှိရင်နံပါတ်1ဒီနေရာနေပြီးလက်ရှိကျွန်တော်တို့အခြေခံဥပဒေမှာသင်ထားတဲ့ဒီ25ရာခိုင်နှုန်းလို့436တို့စသည်ဖြင့်ကျွန်တော်တို့ဒီအထူးအဖွဲ့မှာဟိုဌာနကြီး3ခုကျွန်တော်တို့ဝင်ကြီးဌာနကြီး3ခုပြီးပြည်ရေးလို့ရေးပါတဲ့ဌာနတွေကင်တွေထားတာဒါတွေကိုအပြည့်အစုံစုပ်သွားပေးဖို့ဆိုလို့ရှိရင်နံပါတ်1က trust လို့လေဆိုတာယုံကြည်မှုသူတို့ကဘယ်သူမှဒုက္ခမပေးတော့ဘူးဆိုတော့နိုင်ငံရေးရယုံကြည်မှုဟလာအဲဒီ confidence ကတက်လာဖို့လိုတယ်တစ်တစ်ချက်နောက်နှစ်တစ်ချက်ကပါလို့ဆိုကျွန်တော်တို့အရက်ဖက်ဟလာ ကျွန်တော်နိုင်ငံရေးသမားတွေအုပ်ချုပ်ရေးသမားတွေပေါ်ပေါက်လာလို့တိုင်းပြည်ကိုကျွန်တော်တို့ဒီပြည်ထဲလူကိစ္စမျိုးတွေကာဝေးလူကိစ္စမျိုးတွေမှာလည်းတကယ်ပိုင်ပိုင်နိုင်နိုင်တိုင်းတွဲဖြစ်ရှင်းနိုင်တဲ့ management လုပ်နိုင်တဲ့တွေးခေါ်မျှော်မြင်နိုင်တဲ့ဟလာအရက်သားနိုင်ငံရေးသမားတွေရက်သားအုပ်ချုပ်ရေးသမားတွေလုပ်ငန်းကျွမ်းကျင်တဲ့ရက်သားအုပ်ချုပ်ရေးသမားတွေ
ဟုတ်ကဲ့ကျေးဇူးပါကျေးဇူးပါကျွန်တော်အချိန်လည်းဒီလောက်ပဲ
ပေါ်ပေါက်လာရင်ကျွန်တော်တို့ပြည်လေသွားပါလိမ့်မယ
်ဗျဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးတရားသွေးပိုတိုင်းသားနိုင်ငံရေးခေါင်းဆောင်တူဦးဖြစ်တဲ့ဦးခွန်မြင့်ထွန်းကိုရင်ပါဝင်တဲ့သူတွေ Facebook နဲ့ email တွေပေးပို့တဲ့သူတွေနဲ့တော်တော်ရှင်နေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျ